ထိုင်းမြန်မာနယ်စပ်မှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုနေရပြန်ပို့ရမှာဘေးကင်းလုံခြုံပြီးတိတ်ခါရှိရှိအခြေအနေတွေရှိမှဖြစ်လိမ့်မယ်လို့ထိုင်းဆိုရကပြောလိုက်ပါတယ်။ဒုက္ခသည်တွေရေရှည်ပြန်လဲခြေချနေထိုင်နိုင်ရေးအတွက်သက်ဆိုင်သူတွေအားလုံးအပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့လိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့နောက်ထပ်ဆွေးနွေးတံပင်မှုတွေလှုပ်ဆောင်ဖို့လိုမယ်လို့လည်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံအတွင်းကဒုက္ခသည်စခန်းပေါင်း6ခုမှာနှစ်ပေါင်း30လောက်ခိုလုံနေထိုင်နေကြတဲ့ခမန်းကြီးဒုက္ခသည်3,000လောက်နဲ့ပတ်သက်လို့မကြရင်တော့နိုင်ငံငယ်တာဝန်ရှိသူတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းလေးနဲ့အတူစိုးရိမ်မကင်းစံတွေထွက်ပေါ်နေတဲ့အချိန်မှာပဲထိုင်းဆူရရဲ့ရှင်းလင်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့ဒီလာဇန်နဲ့မှာထိုင်းနိုင်ငံကိုအလဲပတ်ရောက်လာတဲ့မြန်မာနိုင်ငံကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိုင်းအာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်ကြီးပရယုတ်ချန်ဦးချာတို့ကြားဒုက္ခသည်အရေးဆွေးနွေးမှုတွေကတာမန်သဘောသာဖြစ်ပြီးအချိန်ကာလအတိအကျတတ်မှတ်ထားတာမျိုးမရှိတဲ့အကြောင်းဖော်ပြခဲ့တာပါ။ဒုက္ခသည်တွေနေရာချင်းပြန်ပို့ရေးအစီအစဉ်တွေကိုတနေ့အတွင်းအကောင့်ထဲပေါ်ဖို့ရည်မှန်းထားတဲ့အကြောင်းအစိုးရမှသတင်းတွေထွက်ပေါ်ခဲ့ရမှာတော့ဒုက္ခသည်တွေလူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်။အထူးသဖြင့်ဒုက္ခသည်တွေအများစုရဲ့နေရာချင်းဒေသတွေမှာမြေမြုံမိုင်းအန္တရာယ်တွေလက်နက်ကင်ပြစ်ခတ်တွေလိုဘေးကင်းလုံခြုံမှုမရှိသေးတဲ့အခြေအနေနဲ့နိုင်ငံရေးအရာတည်ငြိမ်မှုအပြည့်အဝမရှိသေးတဲ့အတွက်ဒုက္ခသည်တွေနေရာပြောင်းရေးစိတ်မချရသေးဘူးလို့ထောက်ပြနေကြတာလည်းဖြစ်ပါတယ်။